ဆရာအခုဒီမြန်မာနိုင်ငံမှာဒီကိုဗစ်ကြောင့်သေဆုံးသူဥယျာဉ်တွေတိုးလာတာအထူးသဖြင့်ကူးစက်တဲ့အဲနှုံးကလည်းအဲ့လိုမြင့်တက်လာတဲ့အနေအထားပေါ့နော်ပောက်ကွဲထွက်လာနေတဲ့အနေအခြေအနေပေါ့မှာဒီဆရာအနေနဲ့ဘယ်လိုသုံးသပ်ဘယ်လိုမြင်မိပါလဲရှင
်ဟုတ်ကဲ့ခင်ဗျာဟိုပါပေါ့နော်တော်တော်လေးကိုဟိုစိတ်မချမ်းစရာကျွန်တော်တို့တွေ့ရတဲ့အခြေအနေတခုပေါ့နော်ကျွန်တော်တို့ရင်တော့ကမ်းမန်းထားတာတော့ပုံမှန်နိုင်ငံမှာတော်တော်လေးကို control လုပ်နိုင်ပြီလို့ကျွန်တော်တို့တွက်ခဲ့တာပေါ့လေလူရေ positive ဖြစ်တာများတာနည်းတာတော့ကျွန်တော်အနေနဲ့တလောက်ကြီးအထိအဲ့နံပါတ်ကိုတိတ်ပြီးတော့ဟိုမဖြစ်ဘူးပေါ့နော်ဒါပေမဲ့ညံ့များစစ်လို့ညံ့များပေါ်လာတယ်ရေဘူးရသဘောတရားအဖြစ်လက်ခံလို့ရတဲ့အပိုင်းတစ်ခုပါဘာဖြစ်လို့လဲဆိုတော့ပြမနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့အနေအထားစစ်တဲ့အောင်ကတော့များလာပါတယ်အရင်တော့လိုင်းရှင်ပြီးတော့ဒါပေမဲ့လည်းဒုက္ခရောက်တဲ့လူကြီးပမာဏများလာတယ်ဒုက္ခရောက်တယ်ဆိုတော့ကျွန်တော်ပြောတာအသက်ဆုံးရှုံးမှုအပိုင်းပါသလိုအသက်ရှူလမ်းကြောင်းမှာတော်တော်လေးဒုက္ခရောက်လာတယ်တချို့လူတွေဆိုရင်ကျွန်တော်တော့သတင်းမဲ့ဖတ်ရတာပေါ့နော်စီဂျိုယောဂါကြောင့်ကိုယ်မှာဖြစ်ပြီးတော့ဆုံးရှုံးသွားတယ်တချို့လူတွေဆိုရင်ညဘက်မှာနှလုံးရက်သွားတယ်နှလုံးအရန်ခုန်တာမြန်သွားပြီးတော့ရက်သွားတယ်ဒီလိုအပိုင်းလေးတွေပါလာပါတယ်အသက်အရွယ်အားဖြင့်လည်း US မှာမြင်တဲ့အတိုင်းပဲအသက်40နဲ့60ကျားထဲမှာတဲ့ဆုံးရှုံးမှုအများဆုံးတော့လူတွေပါပါတယ်အသက်ငယ်တဲ့လူကန်းစားတွေလည်းတစ်ယောက်နှစ်ယောက်စားတော့ရှိပါတယ်ဒါကတော့ဖြစ်နိုင်တဲ့အခြေအနေတစ်ခုပါဒါဘာကြောင့်ဖြစ်လာသလဲဆိုတော့လည်းနံပါတ်1အချက်ကတော့လူတွေ social distancing မလုပ်လို့ပါနံပါတ်2အချက်ကတော့ဒီ asymptomatic သမားတွေပေါ့ဒီယောဂါအတွင်းထဲကနေပမာလို့ပေါ်တော့အတွင်းထဲကနေလိုက်ပြီးစားတယ်လို့ကျွန်တော်တို့သုံးတာပေါ့လေဒီတယောက်နဲ့တယောက်ကူးနေတာတယောက်နဲ့တယောက်ကူးနေရယ်ဆိုတာဒီ asymptomatic သမားတွေဆိုတော့ဘဒူကစပြီးတော့ဒီယောဂါကိုဖြန့်တာလဲဆိုတော့ symptom ရှိတဲ့သူကစဖြန့်တာပါ။ဒါပေမဲ့လည်း50ရာခိုင်နှုန်းတော့လူက symptom နည်းနည်းပါးပါးရှိခြင်းရှိသွားမယ်။ Okay အဲ့ဒီ50ရာနေတခါထပ်ပြီးတော့တခါထပ်ချောင်းဆိုးမယ်။အဲ့လိုနဲ့စပွားပွားသွားကြတယ်
။ဟိုမြန်မာနိုင်ငံမှာအခုဆိုရင်ဒီယောဂါထိ ंछ ုပ်ဖို့အတွက်ကိုဂွင်းဆက်ဖြတ်ကုသရေးနီလန်တစ်ပေါ့နော်။အဲ့ဒါကိုသူတို့ချမှတ်ပြီးတော့ဟိုထိ ंछ ုပ်နိုင်ဖို့စူးစမ်းမယ်ဆိုတာမျိုးပေါ့လေ။ဆိုတော့အဲ့လိုမျိုးသူတို့ဒီလိုချမှတ်ထားတဲ့ဂွင်းဆက်ဖြတ်ဒီကုသရေးနီးပြူဟာဆိုတဲ့အပိုင်းကိုရောဆရာဘယ်လိုသုံးသပ်ပါလဲရှင
်။ Okay ဆိုတော့သူတို့ကဒီပေါ့နော်ယောဂါရှိတဲ့လူတွေကိုဆိုကျွန်တော်တို့ဒီမှာလှုပ်တယ်လို့ပါပဲပေါ့နော်။တရုတ်ပြည်မှာလည်းလှုပ်ခဲ့ပါလေ။ယောဂရှိတဲ့လူတွေယောဂ symptom ပြတဲ့လူတွေပေါ့ယောဂရှိတာတည်းဆိုင်ကျွန်တော်သုံးရလို့ရှိရင် symptom ပေါ့နော်ယောဂလက္ခဏာပြနေတဲ့လူတွေကိုသူတို့စွဲပြီးတော့ဒီ covid ward ပေါ့နော်ကျွန်တော်သုံးတာကတော့ covid ward ပေါ့လေဆိုတော့အမလည်းသိလိုက်မှာပါကျွန်တော်နယူးယောက်မှာတကယ်ဖြစ်တဲ့ချိန်တော့သမရကကျွန်တော်စီကိုတင်မောပို့ခဲ့ပြီးပါတယ်အမလည်းတွေ့မှာပါဒီ virginia မှာရှိတဲ့စစ်တင်မောကြီးပေါ့နော်ဆိုတော့ဒီစစ်တင်မောကြီးကိုရင်ရောက်လာပြီးတော့အဲ့စစ်တင်မောမှာဆိုရင်ကျွန်တော်က covid patient တွေကြီးပဲကျွန်တော်အကုန်လုံးထားပါတယ်နောက်တစ်ခုကကျွန်တော်တို့ jarvis center ဆိုတဲ့ center အကြီးတစ်ခုရှိပါတယ်အဲ့မှာလည်း covid ဖြစ်တဲ့လူတွေကြီးပဲကျွန်တော်တို့ထားပါတယ်ဆိုတော့ဒီလိုမျိုးဟိုမှာဒီအစိုးရအခုကျွန်တော်ထင်ပါတယ်သူတို့လုပ်မယ်လို့ကျွန်တော် plan လုပ်တယ်လို့ထင်ပါတယ်ဒါလုပ်တင်လုပ်ထိုက်တဲ့methodology တခုပါ covid ward လို့သုံးလိုက်တဲ့အခါမှာအဲ့ဒီလူနာတွေက symptomatic ဖြစ်ရပါလိမ့်မယ် symptomatic ဖြစ်ရတယ်ဆိုတာနံပါတ်1ချက်ကကျွန်တော်တို့မှာ terminology ဒါကျွန်တော်တို့သတ်မှတ်ထားတဲ့ terminology မဟုတ်ပါဘူးကဘာကျွန်တော်တို့ဘယ်ဆေးရုံနဲ့ဒီလိုပေါ့နော်အကုန်လုံးကိုကြည့်လိုက်ပါနံပါတ်1ချက်ကလူနာက symptomatic covid ဆိုတာနံပါတ်1ကပါရှိလဲဆိုသူတို့ရဲ့ oxygenation က62ရာခိုင်နှုန်းအောက်ကိုကျနေပါတယ်နံပါတ်2တစ်ချက်ကသူတို့ chest x-ray ရိုက်လိုက်တဲ့အခါမှာ chest x-ray မှာကျွန်တော်တို့ပေါ်ပါတယ် okay နံပါတ်3တစ်ချက်ကသူတို့မှာ confirmationcovid test are positive ဖြစ်နေပါတယ်အဲ့ဒီ3ချက်ကအဓိကအရေးကြီးဆုံးအချက်ပါပဲ
ဒီ new york မှာဖြစ်ခဲ့တော့ငါပေါ့နော်အရန်အခြေအနေဆိုးခဲ့တော့ငါဒီ health care system တက်မကြီးဆောက်ရှောက်တဲ့စနစ်ကြီးတစ်ခုလုံးတော်တော်လေးဟိုထိခိုက်သွားတာပေါ့နော်ဒီ covid ကြောင့်တည်ဆုံးတဲ့ဥယျာဉ်ကမတရားများသွားခဲ့တယ်ဆိုတဲ့အပိုင်းလည်းဖြစ်ခဲ့တာဆုံးရှုံးမှုတွေတော်တော်များခဲ့ဆိုတော့အခုဒီမြန်မာနိုင်ငံမှာတက်မကြီးဝန်ထမ်းနေပေါ့လေသူတို့အတွက်လည်းဟိုမထိခိုက်ရအောင်ဆိုတာမျိုးပေါ့လေအဲ့လိုဟိုစီမံခန့်ခွဲတဲ့နေရာမှာဒီမြန်မာနိုင်ငံကအခုလုပ်နေတဲ့ပုံစံမျိုးနဲ့ရောဆရာဘလို့သုံးသပ်မိလဲမြင်မိလဲရှင
်ကျွန်တော်သေချာမသိတော့ပြောရတော့နည်းနည်းလေးခက်တယ်မိုင်းဒါပေမဲ့ဥပမာကျွန်တော်နယူးယောက်နဲ့ပြောကြည့်တာပေါ့ကျွန်တော်နယူးယောက်မှာလည်းအစိုးရစေယုံရှိပါတယ်အစိုးရစေယုံမှာလူနာများသွားဆိုမရတာပေါ့โอเคကျွန်တော်တို့စေယုံနေရဆိုလို့ရှိရင်ကျွန်တော်စေယုံနေရဆိုတော့ပမာလို့ပြောရလို့ရှိရင်တော့အစိုးရနဲ့တဝက်တဝက်ရှိနေတဲ့စေယုံတွေပေါ့နော်အစိုးရတဝက်တော့ဟိုဟာပုပ်ပလီကတဝက်ပေါ့နော်ဆိုဘာလို့တလဲဆိုအစိုးရစေယုံရှိတယ်ပုပ်ပလီကစေယုံရှိတယ်ကျွန်တော်တို့ the same principle ပဲလုပ်ပါတယ်ဘာလို့တလဲဆိုနံပါတ်1ချက် outpatient မှာရှိတဲ့ဆရာဝန်တွေအကုန်လုံးကျွန်တော်ပိတ်ပလိုက်ပါတယ်ပိတ်ပလိုက်ပြီးတော့ကျွန်တော်တို့ inpatient ကိုကျွန်တော်အကုန်လုံးအကူတောင်းပါတယ်နှလုံးရောဂါအထူးကူဆရာဝန်ကြီးဖြစ်နေလို့ငါဒီ covid ward ကိုလာပြီးတော့မလောင်းနိုင်ဘူးဆိုတာမရှိပါဘူးအကုန်လုံးလာပြီးရောင်းပါတယ် insane စေယုံကဒီလူနာကိုမကုနိုင်ဘူးဆိုတာမဖြစ်ရဘူးဝေဘာကြီးစေယုံတကူတွေပဲကုတယ်ဆိုတာလည်းမဖြစ်ရဘူးဘာဖြစ်လို့လဲဆိုတော့ဒီလူနာတွေဒီနေရာအတိုင်းကိုသွားတော့ပါစေယုံမှာကတိမရှိတော့တဲ့အခြေအနေကြုံရမှာစေယုံမှာကတိမရှိတာ ကျွန်တော်တို့ထိန်းကိုဂဒင်းအသစ်ဆိုတာလုပ်လို့ရပါတယ်ဝယ်ပြီးတော့လုပ်လို့ရတယ်စေယုံမှာဆရာဝန်မရှိတော့ဘူးရှင်ချက်ချင်းဆရာဝန်အသစ်တယောက်ကိုခေါ်ထုတ်ဖို့ဆိုတာတော်တော်လေးကိုခက်ခဲပါတယ်ဒီရှိတဲ့ဆရာဝန်တွေရဲ့လုပ်အားနတ်သမားတွေရဲ့လုပ်အားကိုကျွန်တော်က reserve လုပ်ထားပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလူကြီးများလာတယ်နောက်ထပ်ဘာဖြစ်မလဲဆိုတော့ကျွန်တော်အခုဆိုရင်ပမာနိုင်ငံရဲ့ cup ကိုပြောရလို့ရှင် cup အပေါ်ထောင်တက်နေတဲ့အချိန်ရောက်နေပါပြီဒီထောင်တက်နေတာပြီးွားလို့ရှင် flag ဖြစ်ပါပါလိမ့်မယ်အဲ့ဒီ flag ကိုရောက်နိုင်ဖို့အတွက်ကျွန်တော်တို့ဘယ်အချိန်မှာရောက်မလဲဆိုတာကျွန်တော်တို့မပြောတတ်သေးဘူး